ချန်ပီယံနယ်မြောက်ပိုင်းနမ်သူမြို့နယ်မှာတပတ်ကြာတိုက်ပွဲတွေညင်သက်ပြီးတဲ့နောက်6300လောက်နေရက်ပြန်သွားကြတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ RCSS ချန်ပီယံတက်မတော်တောင်ပိုင်းနဲ့ TNLA တန်ပလောင်တက်အကြနမ်သူမြို့နယ်အတွင်းဒီလာထဲမှာအနည်းဆုံးတိုက်ပွဲ3ကြိမ်ဖြစ်ပွားပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ4ရွာလောက်ကဒေသခံတွေဟာမန်ဆန်ရွာကိုတင်းရှောင်လာခဲ့ကြတာပါဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မဖြစ်တော့တာကြောင့်အဲ့ဒီဒေသခံတွေနေရက်အသီးသီးကိုပြန်သွားပြီးဖြစ်ကြောင်းစစ်ရှောင်အရေးကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်ပညာကပြောပါတယ
်ဟောအားလုံးပြန်ကုန်ပြီခင်ဗျာဒီနေ့ပဲနောက်ဆုံးပြန်တာအလုံးကတော့ခုကျွန်တော်တို့ဒီဟိုရောက်လာတာ300ကျော်ဆိုအကုန်လုံးပြန်တယ်လို့ပြောရမှာမဟုတ်။ဒီနေ့ချိန်ကတော့အဲ့မှာကတော့ကျွန်တော်တို့အပြဲတမ်းတစ်ဖက်စလုံးကတို့ရှိနေတယ်လေ။တိုက်ပွဲမဖြစ်လို့လားတို့ပြန်သွားကြတာပေါ့
။နမ်သူမျိုးနယ်အတွင်းမှာနှစ်ဖက်တက်တွေရှိနေစေဖြစ်တာကြောင့်စီရေးတင်းမာတဲ့အခြေအနေရှိနေကြောင်းဒေသခံတွေကပြောပါတယ်။နမ်သူမျိုးနယ်အတွင်းကလက်ရှိအခြေအနေအပေါ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ပြောတာက
ဆိုင်ဒီကနေ့ထားရမို့ဒီ RCS ရဲ့ဆနာတူတဝိုင်းမှာတော့လက်ရှိမှုရှိတဲ့အကြီးအကဲချက်တွေဒီကနေ့ကတည်းကနေ့ထားရရှိဒီတူလီရဲ့လက်ရှိဘာမှတော့ဝမ်းတကူချဝမ်းလို့မရှိ
ဒီလစေရနေ့ကနမ်တူမျိုးနယ်မှာ TNLA နဲ့ RCSS အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီး14ရက်နေ့ကတော့နမ်ဆန်မျိုးနယ်အတွင်းတက်မရော်နဲ့ TNLA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်အစိုးရတက်မရော်နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကတီးခြားစီတစ်ဖက်သက်အပြည့်အကျညာထားပေမဲ့ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာတက်မရော်နဲ့ TNLARCSS နဲ့ TNLA SSPP ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့ SSPP ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာပြပခတွေရှော့ချနိုင်ဖို့ဒီလ10ရက်နေ့ကအွန်လိုင်းကနေဆွေးနွေးခဲ့တယ်လို့ SSPP ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းထုတ်ပြန်ချက်မှာသဘောတူညီချက်6ချက်ရရှိကြောင်းဖော်ပြထားပေမဲ့အသေးစိတ်ရှင်းလင်းတာတော့မပါဝင်ပါဘူး။RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်အောင်ခေကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်။ဒီခေတ်တည်း၅ရက်နေ့တုန်းကဒီတွေ့မှုလေးတွေအကြောင်းကိုဆွေးနွေးကြတာပေါ့နော်။ဟိုသက်ဆိုင်တဲ့ဆက်ဆံရေးတာဝန်ရှိပုဂ္ဂိုလ်တွေဟိုဒီလို online နဲ့ပဲဖြစ်သွားပြီးတော့ဟိုညှိကြတာပေါ့နော်။အဲတကယ်နဲ့တော့လာလို့ရှာတဲ့အချိန်ကမျိုးမှာအဲ့မူတွေအကြောင်းကြားမှုတွေရယူပြီးတော့မှတရားကြမှုအဲ့လိုပဲပေါ့နော်ခမဖြစ်အောင်ဆိုတဲ့အဲ့လိုသဘောမျိုးပဲနားလည်မှုပြန်ယူတော့ပ
ါ RCSS နဲ့ TNLA အကြားမှာတော့ဆွေးနွေးတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေမြေဆွေးမှုမှုနဲ့ပတ်သက်ပြီး TNLA SSPP နဲ့ RCSS အကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီး TNLA နဲ့ SSPP က RCSS တပ်တွေနေမြေကျော်လွန်လာကြောင်းတိုက်ပွဲဖြစ်ပွားကြောင်းသတင်းထုတ်ပြန်ခဲ့သလို RCSS ကလည်းဒီနေမြေအတွင်းသူတို့လှုပ်ရှားနေတာနှစ်30လောက်ရှိပြီဖြစ်ကြောင်းတုံ့ပြန်တာတွေရှိပါတယ်RCSS အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့ TNLA နဲ့ SSPP ကတော့လက်မှတ်ရေးထိုးထားတာမရှိပါဘူး။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။